အပြည်ပြည်ဆိုင်ရာ Women's Forum တစ်ခုကိုပရမအုံတုံးချင်းပြည်မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။အမျိုးသမီးတွေနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကိုအရင်တုန်းကကျင်းပခွင့်မရခဲ့ပဲတိတ်မကြခင်အချိန်ပိုင်းကမှစပြီးတော့ကျင်းပခွင့်ရလာတာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကနေအမျိုးသမီးတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုနိုင်ငံတော်အဆင့်အထိသိအောင်တရားဝင်ပြောဆိုလာနိုင်တဲ့အတွက်ဒီလိုဆွေးနွေးပွဲတွေကျင်းပတာကိုကြိုဆိုတယ်လို့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့အမျိုးသမီးရေးလှုပ်ရှားသူတူက VOA ကိုပြောပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပါ
။ပြင်သစ်နိုင်ငံ Paris မြို့အခြေဆိုင်အမျိုးသမီးများ၏ Forum လို့ဆိုရမယ်။ Women's Forum အဖွဲ့ကကျင်းပပြီးတော့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံးရဲ့အစီအစဉ်မြန်မာအစိုးရရဲ့ပံ့ပိုးကူညီမှုတို့နဲ့ဒီဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီဇင်ဘာလ6ရက်နေ့9ရက်နေ့တွေမှာရန်ကုန်မြို့မှာကျင်းပမဲ့ဆွေးနွေးပွဲအတွက်ဒီမတိုင်ခင်အတော်ကြာကလေးကပြည်တွင်းအခြေစိုက်အမျိုးသမီးရေးလှုပ်ရှားတဲ့အဖွဲ့တချို့နဲ့ Women's Forum အဖွဲ့ကညှိနှိုင်းတိုင်ပင်ပြီးစီစဉ်ခဲ့တာပါ။အဲဒီလိုစပြီးညှိနှိုင်းတိုင်ပင်ကလေးကပါခဲ့တဲ့မြန်မာပြည်အခြေစိုက် Gender Equality Network ကြားမရေးရာဒန်းလူညီညာရေးကွန်ရက်အဖွဲ့ကအကြီးတန်းညှိနှိုင်းရေးမှူးကချင်တိုင်းရင်းသူမတ်မေစပယ်ဖြူခေါ်အယ်ကွန်ဒရယ်က VOA ကိုအခုလိုပြောပါတယ်
ဒီနှစ်တော့မြန်မာပြည်မှာလုပ်ဖို့အတွက်သူတို့စိတ်ဝင်စားတယ်ပေါ့နော်။ဟိုမြန်မာပြည်ကဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ကြံတဲ့နေရာချက်ထည်မှုကြီးဌာနကဝန်ကြီးကလည်းသူတို့ဖိတ်တယ်ဆိုတော့လေဒီနှစ်တော့သူတို့ကမြန်မာနိုင်ငံမှာလုပ်ဖို့အတွက်ဆုံးဖြတ်တယ်တဲ့အဲ့လိုတော့မှသိထားပါတယ
်။ဆွေးနွေးပွဲတယောက်မဲ့သူတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF အကြီးအကဲခရစ်စတင်လာဂတ်တို့လိုထင်ရှားသူတွေအပါအဝင်မြန်မာနိုင်ငံတွင်းကအစိုးရနိုင်ငံရေးစီးပွားရေးယဉ်ကျေးမှုနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကအမျိုးသမီး300လောက်နဲ့နိုင်ငံကခေါင်းဆောင်တွေနဲ့ထင်ရှားသူ150ကျော်တက်ရောက်မယ်လို့ Women's Forum အဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဒေါ်မြတ်မြတ်အောင်ခင်ဒေါ်အောင်ဆန်းစုကြည်နဲ့ပြင်သစ်နိုင်ငံယဉ်ကျေးမှုနဲ့ဆက်သွယ်ရေးဝန်ကြီးအော်ရီဖီလီပက်တီတို့ကဒီဇင်ဘာလ6ရက်နေ့ဖွင့်ပွဲမှာအဖွင့်မိန်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီဇင်ဘာ9ရက်စနေနေ့အစီအစဉ်ထဲမှာပါဝင်တဲ့ Developing Leadership for Tomorrow ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာလည်းဒေါအောင်ဆန်းစုကြည်ကအမိန်ကွန်းပြောဖို့ရှိပါတယ်။အဲ့ဒီဆွေးနွေးပွဲမှာပြည်နိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့မတ်မေစပယ်ဖြူကသူဆွေးနွေးဖို့စဉ်းစားထားတာတချို့ကို VOA ကိုအခုလိုပြောပါတယ်
။ခေါင်းဆောင်မှုနဲ့ပတ်သက်တဲ့အခါမှာအထူးသဖြင့်တော့ဒီမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့ခေါင်းဆောင်မှုနေရာမှာရောက်ရှိဖို့အတွက်ပေါ့နော်အလုံးလုံးပိုင်နိုင်ဖို့အတွက်အဓိကကြုံတွေ့နေရတဲ့အခက်အခဲတွေအဲ့အရာကိုကျွန်မပြောချင်တယ်ပြီးတော့အဲ့ဒီအခက်အခဲတွေဟို overcome လုပ်နိုင်တဲ့ recommendation ပေါ့နော်အဲ့တော့ကျွန်တော်တို့ဒီအမျိုးသမီးတွေခေါင်းဆောင်ဖြစ်လာဖို့အတွက်ဆိုရင်ဘယ်လိုအခက်အခဲတွေ challenge တွေရှိနေကြလဲအဲ့တော့အဲ့ဒီဟာအတွက်ကိုကျွန်တော်တို့အနေနဲ့တော့မြန်မာနိုင်ငံမှာနေထိုင်နေတဲ့မြန်မာအမျိုးသမီးတယောက်အနေနဲ့တော့ကျွန်တော်တို့ကဒီလိုလေးတွေလုပ်ရင်တော့ကောင်းမယ်လို့မြင်တယ်ပေါ့နော်အဲ့အရာကိုပဲအဓိကပြောမယ်လို့တော့စိတ်ကူးထားတယ်ရှင့်
တိတ်မကြခင်အချိန်တွေတုန်းကဆိုရင်မြန်မာနိုင်ငံမှာအခုလိုအမျိုးသမီးရေးရာဆွေးနွေးပွဲမျိုးကျင်းပဖို့မဆိုထားနဲ့အမျိုးသမီးရေးဆိုတာဟာအစိုးရကဦးစီးဖွဲ့စည်းပြီးစစ်တပ်အရာရှိကြီးတွေရဲ့ဇနီးတွေကထိပ်ပိုင်းနေရာတွေကိုယူထားတဲ့မြန်မာနိုင်ငံအမျိုးသမီးရေးရာအဖွဲ့ချုပ်နဲ့ပဲသက်ဆိုင်တယ်လို့လှုပ်ထားခဲ့တာပါအခုတော့အမျိုးသမီးရေးရာအဖွဲ့တွေဖွဲ့လာနိုင်လှုပ်ရှားမှုတွေလှုပ်လာနိုင်အမျိုးသမီးတွေအတွက်အခွင့်အလမ်းတွေပိုပြီးပေါ်ဆောင်ပေးဖို့အခွင့်အရေးတွေကိုအသိမှတ်ပြုပြီးမြင့်တင်ကာကွယ်ပေးဖို့တရားဝင်ပြောဆိုလာနိုင်ပြီဖြစ်တာကြောင့်ဒီလိုဆွေးနွေးပွဲမျိုးတွေကျင်းပလာနိုင်တာကိုမတ်မေစပယ်ဖြူတို့လိုအမျိုးသမီးရဲ့လှူရှားသူတွေကကြိုးဆိုပါတယ
်လူတော်များများကတော့ရန်ကုန်တို့နေပြည်တော်တို့မှာကျမတို့ဒီအမျိုးသမီးနဲ့ပတ်သက်တဲ့ကြီးကြပ်ခမ်းနားတဲ့ forum တွေ dialogue တွေ workshop တွေကိုလုပ်နေုံနဲ့မပြီးဘူးလို့ကျမတို့ကိုဝေဖန်ထောက်ပြတဲ့သူတွေတော့ရှိပါတယ်ဘို့တော့လေကျမတို့တွေဟာဒါတွေကအစပြုခြေလှမ်းတွေဖြစ်တယ်လို့ကျမတို့ကထင်ပါတယ်အလိုလေဆိုတော့အမျိုးသမီးတွေရဲ့အခမ်းအနားနဲ့အမျိုးသမီးတွေရဲ့အတန်ကိုကျမတို့ကဒီလောက်ဆိုလို့ခေါ်မနိုင်ရတော့အဆင့်ပေါ့နော်ကြီးကြီးကျယ်ကျယ်ခန်းခန်းနားနားတခါမှကျမတို့တွေကကျမတို့အတန်တွေကိုထုတ်ဖော်ပြောဆိုဖို့အတွက်ရခင်ကကျမတို့အခွင့်အရေးမရခဲ့ဘူးလို့လေအဲ့တော့အခုခွင့်အရေးရလာတဲ့အပေါ်မှာဒါကိုကျမတို့ကကြိုးစားရမှာပေါ့နော
်တို့အနေနဲ့လေ့လာဖို့ဆွေးနွေးဖို့သင်ယူဖို့နဲ့လက်တွဲလှုပ်ဆောင်ဖို့မြန်မာနိုင်ငံစီသွားမှာဖြစ်ကြောင်းရေရှည်ခိုင်မြဲမဲ့စီးနှောင်မှုကိုတည်ထောင်ပြီးဆက်နွယ်မှုတွေဖြစ်လာအောင်လှုံ့ဆော်ခြင်းအပြောင်းအလဲတွေဖန်တီးခြင်းပါတယ်လို့ Women's Forum အဖွဲ့ရဲ့စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာအမှုဆောင်အရာရှိချုပ် Jacqueline From You ပြောတာကိုအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလဲအမြန်ပွင့်လင်းလာနေတဲ့လူအဖွဲ့အစည်းတစ်ခုကအမျိုးသမီးများဆိုတဲ့အဓိကခေါင်းစဉ်ကြီးနဲ့နှစ်ရက်ကြာကျင်းပမယ့်ဆွေးနွေးပွဲမှာအကြောင်းအရာမျိုးစုံကိုဆွေးနွေးကြမယ်အထက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့တိုက်ရိုက်သက်ဆိုင်တယ်လို့ဆိုရမယ့်ဆွေးနွေးပွဲကကြီးပဲ6ခုပါဝင်ပါတယ်ခင်ဗျာ။